This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆေးရနာရှင်ဘေးတို့ကနေကြင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွယ်သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဖေဖော်ဝါရီ26ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီရေးသတင်းကောက်နှုတ်ချက်ကိုရန်နိုင်မှဖတ်ကြားတင်ပြမှာဖြစ်ပါရဲ့ရှင
်ဗီဒီယိုအန်ယူဂျီတော်ရစင်များမင်္ဂလာပါခင်ဗျာကုချင်အစပြီး2025ခုနှစ်ဖေဖော်ဝါရီလ26ရက်နေ့မနက်ခင်းမှာတင်ပြပေးမယ်ဗီဒီယိုအန်ယူဂျီစစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့အနောက်မြောက်တိုင်းစစ်တနာကျုံနဲ့908မြောက်တပ်တို့ကိုရော့ကက်များနဲ့ပစ်ခတ်တိုက်ခိုက်တဲ့သတင်းပဲဖြစ်ပါလိမ့်စကိုင်းတိုင်းမုံရမြို့နယ်ခြေဆိုင်နောက်မြောက်တိုင်းစစ်တနာကျုံနမခနဲ့908မြောက်တပ်တို့ကိုစုစုပေါင်းရော့ကက်အလုံး100နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ကျောင်းသားလက်ရုံးတပ်တော်ကသတင်းထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ13ရက်နေ့နေ့လယ် 3:05 မိနစ်ချိန်မှာနမခစစ်တနာကျုံကိုရော့ကက်အလုံး80နဲ့အာမတ908ကိုရော့ကက်အလုံး30နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဲဒီတိုက်ခိုက်မှုတွင်စစ်ကောင်စီဘက်က9ဦးသေဆုံးခဲ့ပြီး15ဦးထိခိုက်ဒဏ်ရာရရှိခဲ့ကအာမတ908အတွင်းကအဆောက်အဦတလုံးမီးလောင်ပျက်စီးခဲ့တယ်လို့သိရပါဗယ်အဆိုပါစစ်စင်ရေးကိုကျောင်းသားလက်ရုံးတပ်တော် SAF PACNPT ရင်းမပင်ခရိုင်အမှတ်38တပ်ရင်းရွှေဘိုခရိုင်အမှတ်9တပ်ရင်း NADF ခင်ဦးဘူးတလင်မိုဘိုင်းတင်းဘူးတလင် Gorilla Force မုံရမြို့နယ်ပလဖတ်တောင်ဝကန်ပြစ်တိုင်းတောင်ဖွဲမုံရခရိုင်အမှတ်25တပ်ရင်းတပ်ခွဲ၄နဲ့မုံရမြို့နယ်ပြည်သူ့ကာကွယ်ရေးဖွဲ့ပကဖတ်တိုင်းနယ်ငါတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတကတိန်စီရဲ့ခမရ209ကာကင်းစခန်းများကိုတော်လိုင်းအင်အားစုများပူးပေါင်းတိုက်ခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။မိုးပြင်းနယ်ကြိုက်တုံမြို့နယ်တိန်စီရဲ့မြို့အခြေဆိုင်စစ်ကောင်စီရဲ့ခမရ209တပ်ရင်းကာကင်းစခန်းများကိုတော်လိုင်းအင်အားစုများကတွားရောက်တိုက်ခတ်ခဲ့တယ်လို့အင်းတကော People Defense Force ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ25ရက်နေ့မနက်09:15မိနစ်ခန့်မှာအင်းတကော Backup ဖနဲ့တောင်ကျိုစစ်ကြောင်းက Drone နဲ့ဘုံကျဲတိုက်ခတ်ခဲ့ပြီးဝါပကပဖွဲ့ကရှော့တိုက်တုံးများနဲ့ဒမြိုင်နဲ့ထဲပစ်ခတ်တိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခတ်မှုတွင်ထိခိုက်ဒေဆုံးမှုတွေကိုစုံစမ်းနေဆဲဖြစ်ပြီးစစ်ကောင်စီဘက်ကလက်နက်ကြီးများနဲ့ပစ်ခတ်တိုက်ခတ်ခဲ့ပေမဲ့တော်လိုင်းရဲဘော်များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။အခုဆက်လက်ပြီးနတ်တလင်းမှာကင်းပတ်လာတဲ့စစ်ကောင်စီစိုက်ကဲ9စီအားမိုင်းဆွဲတိုက်ခတ်တဲ့တဲ့တင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ဘကိုးတိုင်းတာဝတီခရိုင်နတ်တလင်းမြို့နယ်မှာကင်းပတ်လာတဲ့စစ်ကောင်စီစိုက်ကဲ9စီအားမိုင်းဆွဲတိုက်ခတ်ခဲ့ရမှာစစ်ကောင်စီတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့တယ်လို့ဗမာ Revolution Army ဖွဲ့ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ24ရက်နေ့ည7:50ခန့်မှာတရက်ပင်ကံယိုးကြီးရွာမှာပြုလုပ်နေတဲ့နှက်ပွဲမှာနတ်တလင်းမျိုးဘက်ကိုကင်းပတ်ပြန်လာတဲ့စစ်ကောင်စီစိုက်ကဲ9စီးကိုမိုင်းဆွဲတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။ငုတ်တူကြီးရွာနဲ့ပေါတုံးကြီးရွာကြားမှာအသင်းဆောင်ကြူမိုင်းဆွဲခဲ့တာဖြစ်ပြီးအင်အား14ဦးခန့်ပါတဲ့စစ်ကောင်စီတပ်ဖွဲ့မှ2ဦးပွဲချင်းပြီးသေဆုံးကထိခဲ့တဲ့ရခဲ့တာတွေလည်းရှိတယ်လို့ဆိုပါတယ်တိုက်ခိုက်မှုတွင်စစ်ကောင်စီတပ်ပတ်မှလက်နက်ငယ်များနဲ့ရန်စံပစ်ခတ်ခဲ့ပေမဲ့တော်လိုင်းရဲဘော်များထိခိုက်မှုရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်ဆိုပါတိုက်ခိုက်မှုကိုပမာတော်လိုင်းတပ်မတော်တပ်ရင်း3831တပ်ခွဲလေးကဆောင်ရွက်ခဲ့တာဖြစ်ပါလေခင်ဗျာခုတက KIU ဌာနချုပ်ရှိရာလိုင်ဇာမြို့ကိုစစ်ကောင်စီကအသေးခံဒရုန်းများနဲ့တိုက်ခတ်တဲ့သတင်းကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကချင်ပြည်နယ် KIU ဌာနချုပ်ရှိရာလိုင်ဇာမြို့ကိုစစ်ကောင်စီတပ်ကအသေးခံဒရုန်းတစ်ခါသုံးဒရုန်းများနဲ့၃ချိန်တိုင်တိုင်ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ The 74 Media ကဖော်ပြထားပါတယ်။ February 25ရက်နေ့မိုးလယ်2နာရီခန့်မှာအသေးခံဒရုန်း3စီးနဲ့တိုက်ခတ်ခဲ့တာဖြစ်ပြီးနှစ်စီးကလိုင်ဇာမြို့နီးမှာကြားရောက်ပေါက်ကွဲခဲ့တယ်လို့ဆိုပါတယ်။လိုင်ဇာမြို့နီးမှာပေါက်ကွဲတဲ့4ချိန်ကြားခဲ့ရပြီး ဘယ်နေရာမှာကြောက်ရွံ့ပေါက်ကွဲခဲ့တယ်ဆိုတော့နဲ့ထိခိုက်မှုရှိမရှိကိုတော့မကြားမိဘူးလို့ဒေသခံကပြောပါတယ်။စစ်ကောင်စီတပ်ကပြီးခဲ့တဲ့ဇန်နဝါရီလ24ရက်နေ့ကလည်းလိုင်ဆန်မြို့ကိုအသေးခံဒရုန်းများနဲ့ပြစ်ခတ်တိုက်ခတ်ခဲ့ပြီးဇန်နဝါရီလ29ရက်နေ့ကလည်းလိုင်ဆန်ကြီးရွာကို၄ချောင်းကနေ၃ချိန်တိုင်ဘုံကျဲတိုက်ခတ်ခဲ့ပါသေးတယ်။လက်ရှိမှာတော့လိုင်ဆန်နဲ့မိုင်60ခန့်အကွာရှိဗမော်မြို့ကို KIA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်နေပြီးစစ်ကောင်စီက၄ချောင်းဖြင့်ကချင်ပြည်နယ်အနှံ့ကိုဘုံကျဲတိုက်ခိုက်နေတာဖြစ်ပါလိမ့်ခင်ဗျာ။အခုတကတောင်သာမြို့နယ်ဇေယျကြီးရွာဖျားတိုင်းနဲ့ထမ်းမင်ငယ်ရွာဓမ္မယုံကိုစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခတ်တဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။ဖေဖော်ဝါရီလ24ရက်နေ့မိုးလယ်တနင်္လာ45မိနစ်ခန့်မှာတောင်သာမြို့နယ်ဇေယျကြီးရွာအနောက်ဖျားကြီးကုန်းရှိဖျားတိုင်းနဲ့ဇေယျတို့ကိုအကြမ်းဖက်စစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခတ်ခဲ့ကြောင်းလူလူလှုပ်ရှားမှုကော်မတီတောင်သာမှသတင်းထုတ်ပြန်ထားပါတယ်။အကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုတွင်ဖျားစစ်နုတော်များနဲ့အဆောက်အဦများပျက်စီးခဲ့တယ်လို့သိရပါတယ်။အလားတူဖေဖော်ဝါရီလ22ရက်နေ့မှာတောင်သာမြို့နယ်ထမ်းမင်ငယ်ကျေးရွာဓမ္မယုံဤကိုအကြမ်းဖက်စစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခတ်ခဲ့ရမှာည8:45မိနစ်ခန့်မှာတစ်ချိန်7နိုင်ကံမှာတစ်ချိန်စုစုပေါင်း2ချိန်ခန့်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွင်ပြည်သူပိုင်နေအိမ်3လုံး၊ကျေးရွာဓမ္မယုံအဆောက်အဦ200 kVA transformer 1လုံးနဲ့နွားတကောင်တို့သေဆုံးထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတခါမြိုင်ကြောက်ခွက်ရေနံမောင်ကမင်္ဂလာဆောင်ကိုစစ်ကောင်စီဘုံးချက်ခဲ့ရမှာ12ဦးထံမှနေသေဆုံးတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။မကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့နယ်ကြောက်ခွက်ရေနံမောင်ဒေသကဆောင်ကုန်းရွာဘုံကြီးကျောင်းမှာမင်္ဂလာပွဲကျင်းပနေချိန်စစ်ကောင်စီကဘုံကျဲတိုက်ခတ်ခဲ့ရမှာလူ12ဦးထပ်မံတေဆုံးခဲ့တယ်လို့ဒေသခံတွေထံကနေသိရပါဗျ။ဖေဖော်ဝါရီလ25ရက်နေ့မနက်9:43မိနစ်ခန့်မှာမင်္ဂလာပွဲကျင်းပနေတဲ့ဆောင်ကုန်းရွာဘုံကြီးကျောင်းကိုစစ်ကောင်စီကဂျက်ဖိုင်တာနဲ့ပေါင်900ဘုံတွေကျဲချောက်ခဲ့တယ်လို့ဆက်လက်တွင်လည်းပါပစ်ခတ်သွားတာလို့ဆိုပါတယ်။ဘုံကျဲတိုက်ခတ်မှုတွင်ဘုံကြီးကျောင်းဓမ္မယုံနဲ့ထမင်းချက်ယုံအပေါ်တက်တဲ့ကိုကြားရောက်ပောက်ကွဲခဲ့ပြီးထမင်းချက်နေတဲ့ပြည်သူတွေပါဝင်20ဦးထပ်မံထိခိုက်တေဆုံးခဲ့ရတယ်လို့သိရပါဗျ။ဘုံကျဲတိုက်ခတ်မှုပြီးထိခိုက်ခဲ့တဲ့ပြည်သူတွေကိုကာကွယ်ရေးဖွဲ့တွေကကယ်ဆယ်လုပ်နေချိန်မှာစစ်ကောင်စီကနောက်ထပ်ဂျက်ဖိုင်တာတစ်စီးနဲ့ပစ်ခတ်ခဲ့တာကြောင့်ပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ဘုံကျဲတိုက်ခတ်မှုတွင်ရုံလုံး12ခုကိုသာကောက်ယူနိုင်သေးပြီး20ဦးခန့်တေဆုံးနိုင်ကထိခိုက်ဒဏ်ရာရသူ22ဦးထပ်မံရှိတယ်လို့သိရပါတယ်။လက်ရှိမှာစစ်ကောင်စီကထပ်မံတိုက်ခိုက်လာမှကိုစိုးရိမ်ရတာကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပြီးထိခိုက်တေဆုံးမှုအထူးကြောင့်တော့အတီးပြုတ်နိုင်ဖို့ခက်ခဲနေသေးတာဖြစ်ပါတယ်ခင်ဗျာ။ကုလကတဆက်ပေးမဲ့တဲ့ရင်ကတော့ပေါ့မြို့နယ်ကင်းမရွာစာတင်ကျောင်းကိုဆက်တက်လေးလေးနဲ့ပြစ်ခတ်ရမှာကျောင်းသူတဦးကျောင်းသားမိဘနှစ်ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဖေဖော်ဝါရီလ25ရက်နေ့မနက်7:00နာရီဝန်းကျင်ကမှပေါ့မြို့နယ်ကင်းမရွာကိုအကြမ်းဖက်စစ်တပ်ကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲမြေပြင်ကျောင်းအခြေစိုက်ရာကိုပါရာမော်တာအင်ဂျင်တက်လေးလေးနဲ့ပြစ်ခတ်ခဲ့ကြောင်းသိရှိရပါတယ်။ဆိုပါပြစ်ခတ်မှုကြောင့် Grade 11ကျောင်းသူမတ်အေးတီတီကျော်သေဆုံးပြီး Grade 7ကျောင်းသားမောင်စီယာမောင်ချောက်ဖြတ်ရပါမိခင်ဒေါ်တင်တွင်းနဲ့ဒေါ်လှိုင်ဝင်းတို့တေဆုံးခဲ့ရတယ်လို့ဆရာတယောက်ကပြောဆိုထားပါတယ်ခင်ဗျာအခုဆက်လက်ပြီးတင်ဆက်ပြီးမှာကတော့မွန်ပြည်လွတ်မြောက်ရေးတပ်တော် MLA ကျန်းမာရေးဦးစီးဌာနမှဦးစီးကျင်းပတဲ့စစ်မြေပြင်ရေးပေါ်ကုသနည်းအခြေခံသဏ္ဍာန်ကျင်းပပြုလုပ်တဲ့တရင်မဲ့ဖြစ်ပါတယ်မွန်ပြည်လွတ်မြောက်ရေးတပ်တော် MLA ကျန်းမာရေးဦးစီးဌာနမှဦးစီးကျင်းပတဲ့စစ်မြေပြင်ရေးပေါ်ကုသနည်းအခြေခံသဏ္ဍာန်အားကျင်းပပြုလုပ်ခဲ့ကြောင်းတရင်ထုတ်ပြန်ထားပါတယ်ဆိုပါတဲ့နဲ့မှာစစ်မြေပြင်တွင်ထိခိုက်ဒဏ်ရာရရှိတဲ့ရဲဘော်များအားအရေးပေါ်ကူတာပေးနိုင်ရတဲ့အတွက်တိုက်ပွဲထိခိုက်ဒဏ်ရာကူတာခြင်းစစ်မြေပြင်လူနာသေးခြင်းပတ်တိစီခြင်းမီးလောင်ဒဏ်ရာကူတာခြင်း CPR Cardiopulmonary Resuscitation ပြုလုပ်နည်းများကိုစာတွေ့လက်တွေ့နဲ့၅ရက်တာသင်ကြားပို့ချပေးခဲ့ပြီးအဲ့ဒီတင်းနဲ့ကို Glow Drone Team 2 ဌာန Spring UAV Force G3 Fixed Wing ဌာနစစ်တရေးဌာနတည်တည်မှရဲဘော်ရဲမေများတက်ရောက်သင်ကြားခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရဲသတင်းတွေကိုRadio Energy သတင်းတောက်မင်းစစ်သွေးနဲ့ Carshell Road ကပေးပို့ထားတာဖြစ်ပါလေခင်ဗျာ
Radio Energy မှဆက်လက်အံ့ွင့်ပေးနေပါတယ်အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဥမှိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါတော်ရရှင်များရှင်အခုချိန်အစပြီး Radio UNG ရဲ့2025ခုနှစ်ဖေဖော်ဝါရီလ26ရက်မနက်ခင်းပြည်တွင်သတင်းများကိုတင်ပြပေးပါမယ်။ကျွန်မຫນွေဦးမိုင်းပါ။အိန္ဒိယနိုင်ငံတွင်ဖြစ်တဲ့တရုတ်ထိုင်းဘင်္ဂလားဒေ့ရှ်အပါအဝင်အိန္ဒိယနိုင်ငံတွင်နဲ့ပတ်သက်ပြီးမဟာဗျူဟာမြောက်ချင်းကပ်မှုတွေထပ်တိုးလှုပ်ဆောင်ဖို့ယာယီသမရတိုက်တွန်းတဲ့သတင်းကိုဥစွာတင်ပြပေးသွားပါမယ်။ အိန္ဒိယနိုင်ငံတွေဖြစ်တဲ့တရုတ်ထိုင်းဘင်္ဂလားဒေ့ရှ်အပါအဝင်အိန္ဒိယနိုင်ငံတွေနဲ့ပတ်သက်ပြီးမဟာဗျူဟာမြောက်ချဲ့ကပ်မှုတွေထပ်တိုးလှုပ်ဆောင်မှုယာယီသမ္မတဒူဝါလက်ရှိလာကဖေဖော်ဝါရီလ25ရက်အမျိုးသားညီညွတ်ရေးအစိုးရရဲ့ခုနှစ်မြင်ဆောင်2025အစိုးရဘွဲ့အစည်းအဝေးမှာတိုက်တွန်းပြောကြားလိုက်ပါတယ်ကျွန်တော်တို့အနေနဲ့ဒေသတွင်းနိုင်ငံတွေရဲ့လက်တွေ့နိုင်ငံရဲ့ခင်းကျင်းကိုလက်တွေ့ကြကြရှုမြင်ပြီးတော့အလှည့်ပြောင်းဖြစ်လာတဲ့နိုင်ငံရဲ့အတင်းငွေတွေမှာလူထုအတွက်ဘယ်လိုအကောင်းဖြစ်အောင်လုပ်ကြမလဲဆိုတာကြိုတင်စဉ်းစားထားကြဖို့လိုပါတယ်။ကျွန်တော်တို့အနေနဲ့လက်ရှိအိန္ဒိယနိုင်ငံတွေဖြစ်တဲ့တရုတ်၊ထိုင်း၊ဘင်္ဂလားဒေ့ရှ်အပါအဝင်အိန္ဒိယနိုင်ငံတွေနဲ့ပတ်သက်ပြီးဘယ်လိုမဟာဗျူဟာမြောက်ချဉ်းကပ်မှုတွေထပ်တိုးလုပ်ဆောင်မလဲဆိုတာလေးလေးနက်နက်ဖြေရှားကြဖို့ဖြစ်ပါတယ်လို့ယာယီသမ္မတကပြောကြားပါတယ်။ဒါအပြင်ရန်သူအပေါ်မှာမထောက်မညာတမ်းတိုက်ခိုက်ပြီးပြည်သူအပေါ်မှာတော့အပြောင်းအလဲဆုံးရိုးသားနိုင်ဖို့လိုအပ်တယ်လို့ယာယီသမ္မတကထပ်လောင်းပြောပါတယ်ရှင်။ဆလပီတော်လှန်ရေးအတွက်ရလာကောင်းတွေအဖြေကောင်းတွေထွက်အောင်အစွမ်းကုန်ရုန်းကန်ကြရမယ့်နှစ်ဖြစ်တယ်လို့ပြည်တော်စုဝင်ကြီးချုပ်အသိပေးဆိုတဲ့သတင်းကိုတင်ပြပါမယ်။တော်လှန်ရေးအတွက်ရလာကောင်းတွေအဖြေကောင်းတွေထွက်အောင်အစွမ်းကုန်ရုန်းကန်ကြရမယ့်နှစ်ဖြစ်တယ်လို့ပြည်တော်စုဝင်ကြီးချုပ်မောင်ဝင်းခိုင်တန်းကဖေဖော်ဝါရီ25အစိုးရအဖွဲ့စည်းဝေးမှာအသိပေးဆိုပါတယ်။2025ဟာစစ်ရေးနိုင်ငံရေးနိုင်ငံခြားရေးအုပ်ချုပ်ရေးစတဲ့ကဏ္ဍဆုံးမှာတော်လှန်ရေးအတွက်ရလတ်ကောင်းတွေအဖြေကောင်းတွေထွက်အောင်အစွမ်းကုန်ရုန်းကန်ကြရမယ့်နှစ်ဖြစ်တယ်လို့ပြောခဲ့တာနဲ့ညီကျွန်တော်တို့အစိုးရအဖွဲ့ဝင်တွေအားလုံးကြီးကြီးနိုင်နိုင်တိုင်တိုင်ပင်ပင်နဲ့အလုပ်တွေပိုလုပ်ကြရမယ့်နှစ်တစ်နှစ်ဖြစ်ပါတယ်တော်လှန်ရေးဟာတဦးတယောက်တစုတစ်ဖွဲ့အင်းနဲ့တွားနေတဲ့တော်လှန်ရေးမဟုတ်တလို့ကျွန်တော်တို့အစိုးရဟာလည်း collective leadership ဆိုတဲ့ခေါင်းဆောင်မှုနဲ့အလုပ်လုပ်နေကြတာဖြစ်လို့စုစုစီစီအလုပ်လုပ်နိုင်ဖို့တော့လိုအပ်မှာဖြစ်ပါတယ်လို့ဆိုပါတယ်။သက်ဆိုင်ရာဝန်ကြီးဌာနရဲ့နိုင်စတူကလုပ်ငန်းတွေအပြင်စုဖွဲ့ထားတဲ့ကဏ္ဍလိုက်စုပေါင်းအင်အားနဲ့စုပေါင်းအကြံဉာဏ်တွေနဲ့ထိထိမိမိဝိုင်းဝန်းစ조사ကြရမယ့်အချိန်လည်းဖြစ်တယ်လို့ဝန်ကြီးချုပ်ကဆိုပါတယ်ရှင်။မြမနွေဦးတက္ကသိုလ်ပထမကျင်းပွဲနှင်းသပင်တက်ရောက်ရမည်။ចောင်းသားចောင်းသူများစည်ရင်ကျင်းရတဲ့တင်းကိုဆက်လက်တင်ပြပါမယ်။တွန်လှိုင်းကာလအတွင်းတက္ကသိုလ်တက်လက်ဆចောင်းသားចောင်းသူများပင်ရတင်ကြရေးအဆက်မပြတ်သွားစေရန်ရည်ရွယ်၍စတင်ဖွင့်လှစ်ခဲ့သည့်မြမနွေဦးတက္ကသိုလ်တွင်ပင်ရတင်ကြမှုဘွေးလက်မှတ်အနှင်းရန်မြမနွေဦးတက္ကသိုလ်ပထမကျင်းပွဲနှင်းသပင်ခန်းနာကို2025ခုနှစ်မတ်လ10ရက်နေ့တွင်ကျင်းပပြုလုပ်သွားမည်ဖြစ်ကြောင်းသတင်းထုတ်ပြန်ထားပါသည်။မြမနွေဦးတက္ကသိုလ်ပထမကျင်းပွဲနှင်းသပင်တက်ရောက်ရမည်သက်ဆိုင်ရာဘာသာရပ်အလိုက်နောက်ဆုံးနှစ်စာမေးပွဲဖြေဆိုအောင်မြင်ထားသောចောင်းသားចောင်းသူများစင်းကိုထုတ်ပြန်ကြေညာထားပါတယ်ဘွေးလက်မှတ်ရယူနိုင်ရအတွက် registration form တွင်လိုအပ်သည့်အချက်အလက်များကို2025ခုနှစ်မတ်လ3ရက်နေ့ည12နာရီနောက်ဆုံးထားဖြည့်သွင်းပေးရန်လိုအပ်ပြီးနောက်ဆက်တွဲဘွေးယူစရင်ဆက်လက်ကြေညာရန်ရှိသေးကြောင်းဖော်ပြထားပါတယ်ရှင်နေတင်တန်းတက်လက်ဆចောင်းသားចောင်းသူများအတွက်မြမနွေဦးတက္ကသိုလ်မှစတ္ထမကျင်းကြောင်းအလက်ခံမိတရင်ကိုနောက်ထပ်တင်ပြပါမယ်နေတင်တန်း2021မတိုင်မီအထိတက်လက်ဆ second semester တက်ရန်ကြံအတန်းများနဲ့အဝေးတင်တင်တန်းများတက်လက်ဆចောင်းသားចောင်းသူများကိုမြမနွေဦးတက္ကသိုလ်မှစတ္ထမကျင်းចောင်းအပ်လက်ခံမိဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ចောင်းသားចောင်းသူများအနေဖြင့်ခေါ်ယူမိစည်ရင်းတွေမိမိတို့တက်ရောက်ရမိအတန်းမေးကြားပါမပါနဲ့အဆိုပါအတန်းများ၏ចောင်းအပ်လက်ခံမိကာလကိုသေချာစွာကြည့်ရှုလေ့လာကြရန်အသိပေးထားပါတယ်MES တွင်စီရင်သွင်းကြောင်းအယာမိပုံစံနှင့်အသေးစိတ်ကိုကြောင်းအပ်လက်ခံမိရက်တွင်ကြေညာမှဖြစ်တယ်လို့ဖော်ပြထားပါတယ်ဖွင့်လှစ်နိုင်ခြင်းမရှိသေးသောအတန်းများအတွက်လည်းဖွင့်လှစ်နိုင်ရန်သက်ဆိုင်ရာဘာသာရပ်ဌာနများမှစ조사ပြင်ဆင်နေပါကြောင်းအသိပေးထားပါတယ်မြန်မာ့နေဦးတက္ကသိုလ်တွင်နေတင်နန်းဘာသာရပ်40ခုနှင့်အဝေးတင်တင်နန်းဘာသာရပ်17ခုကိုအနားနိုင်မှဖြစ်ပြီးမတ်လ10ရက်နေ့မှဧပြီလ13ရက်နေ့ထိလက်ခံပေးမယ်လို့သိရပါတယ်ရှင်ဆလပီအကြံဖက်စစ်အုပ်စုနဲ့လက်နက်ကိုင်တပ်ဖွဲ့အချို့မှစစ်မှုထမ်းဥပဒေကိုအလွဲသုံးစားပြုကာတစ်နှစ်အတွင်းအပြစ်မဲ့ပြည်သူ 18,000 ကျော်အားတင်းအကျပ်စစ်မှုထမ်းစီခိုင်းခြင်းနဲ့ဖမ်းဆီးခြင်းများပြုလုပ်ခဲ့တဲ့တွင်တင်ပြပါမယ်။အကြံဖက်စစ်အုပ်စုနဲ့လက်နက်ကိုင်တပ်ဖွဲ့အချို့မှစစ်မှုထမ်းဥပဒေကိုအလွဲသုံးစားပြုကာတစ်နှစ်အတွင်းအပြစ်မဲ့ပြည်သူ 18,000 ကျော်အားတင်းအကျပ်စစ်မှုထမ်းစီခြင်းအင်အားသုံးဖန်စီချင်းများဆောင်ရွက်လက်ရှိကြောင်းအမျိုးသားလူငယ်ကွန်ဂရက် National Youth Congress NYCE စောင့်ကြည့်လေ့လာမှုအရတွေ့ရှိထားလို့ဖေဖော်ဝါရီလအတွင်းထုတ်ပြန်ပါတယ်။ဤကဲ့သို့လူငယ်များကိုအတင်းတမစစ်မှုထမ်းခိုင်းစေခြင်းသည်လူငယ်များ၏အနာဂတ်ပညာရေးအလုပ်ကံခွင့်လမ်းများဆုံးရှုံးကာစိတ်ပိုင်းဆိုင်ရာဒဏ်ရာရရှိခြင်းနဲ့သေဆုံးခြင်းတို့ဖြစ်ပေါ်စေလို့ဆိုပါတယ်။အမျိုးသားလူငယ်ကွန်ဂရက် National Youth Congress NYCD လူအခွင့်အရေးချိုးဖောက်မှုများကိုမှတ်တမ်းတင်ခြင်းနဲ့ဖြည့်ရှင်းခြင်းလုပ်ငန်းများကိုဆက်လက်လှုပ်ဆောင်လျက်ရှိရလို့ဆိုပါရရှင်။ တချင်းပြည်နယ်မှာအကြမ်းဖက်ဆဲဥစုကြောင့်အမျိုးသမီး14ဦးနဲ့အမျိုးသား14ဦးစုစုပေါင်း28ဦးသေဆုံးခဲ့ပြီးအသက်18နှစ်အောက်ကလေးငယ်6ဦးပါဝင်တဲ့တရင်ကိုနောက်ဆုံးတင်ပြပေးသွားပါမယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းအချက်အလက်များအရ2025ခုနှစ်ဇန်နဝါရီလ1ရက်နေ့မှဖေဖော်ဝါရီလ25ရက်နေ့အထိကချင်ပြည်နယ်၌အကြမ်းဖက်ဆဲဥစုကြောင့်အမျိုးသမီး14ဦးနှင့်အမျိုးသား14ဦးစုစုပေါင်း28ဦးသေဆုံးခဲ့သည်ကိုအမည်နှင့်တကွအတည်ပြုနိုင်ခဲ့ပြီးအသက်18နှစ်အောက်ကလေးငယ်6ဦးပါဝင်တယ်လို့ဖော်ပြပါရယ်အဆိုပါတေဆုံးသူအလုံးသည်ဆဲဥစု၏လေကြောင်းဖြင့်ပြစ်ခတ်တိုက်ခိုက်မှုကြောင့်တေဆုံးခဲ့ရခြင်းဖြစ်ပါရယ်ဖေဖော်ဝါရီလ21ရက်နေ့ညနေ4နာရီကျော်ခန့်အချိန်တွင်ကချင်ပြည်နယ်မန်စီမြို့နယ်တွင်ရှိခြေရွာများကိုအကြမ်းဖက်ဆဲဥစုကလေကြောင်းမှဗုံးကျဲတိုက်ခိုက်ခဲ့သောကြောင့်မန်စီမြို့နယ်မန်တာခြေရွာတွင်၌ကြားရောက်ပောက်ကွဲခဲ့သည့်ပြင်ဝါစာလေးနှင့်ရမစီတို့2ဦးကိုဗုံးစာထိမှန်၍တေဆုံးခဲ့ပြီး3ဦးမှထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟာနဲ့ခါရှဲလ်ကပေးပို့ထားတာဖြစ်ပါတယ်ရှင်
ဗီဒီယိုအညီကြီးကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးတက်ဦးလာရဲ့လက်ရာတပုတ်ဖြစ်တဲ့ကြီးကန်းလို့အမည်ရတဲ့တော်လန်ရေးကဗျာတပုတ်ကိုလွတ်လပ်နေဦးကခန်းစားရုပ်ဖတ်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင
်ကြီးကန်းတားကိုမရလို့အဖေကိုဖမ်းပြီးထောင်ချခဲ့တဲ့တင်ရိုးညွန့်တာမှာမင်းဟာ40မမမင်းဟာရှော့တိုက်တုံးကြီးမင်းဟာအဝေးပြက်လောင်ချာမင်းဟာနွေဦးတရေကောင်အမိဘူကြီးကပိတ်တနိုးကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်ချင်းရှားတဲ့အမှတ်သားကဗျာဆရာစရှိတယ်လရှိတယ်မြို့သစ်အတန်တိတ်နေလို့ရှောင်ထွက်သွားတယ်မထင်ပါနဲ့လမ်းညွန်ဆိုင်းပုတ်မှာမျက်ရည်ချိတ်ထားတယ်မင်းလွမ်းတဲ့လောက်ဝင်လာခဲ့မြို့သစ်ကဗျာကိုမြို့သစ်မှာရခဲ့တာညီဒီကဗျာဟာဘူကြီးကံပါဒီကဗျာဟာဇံရောကြည်ပါဒီကဗျာဟာတော်လန်ကဗျာဆရာတယောက်အတွက်နာလို့អော်တာပါ។សាឡောင်မှုတိုင်းကအလွမ်းမပါခဲ့ရင်ដានយ៉ាတွေဟာအလူလူနာကျင်တတ်ပါမလားညီ។အဲ့ဒါလို့အချိန်နဲ့အခါနဲ့ငါတို့ရင်ပတ်တွေထအော်ခဲ့။မြို့ကိုရောက်ကလေးကမင်းเจ้าငါကြားတယ်ညီ။မြို့သေးသေးလေးရဲ့နန်းရံတွေစီကတဆင့်မင်းရဲ့အိမ်ချိတ်ပိတ်တာဟာမင်းရဲ့နှလုံးသားကိုအသေးပိတ်လိုက်တာပဲငါညီ။အဲ့ဒါမင်းပြန်ဖွင့်မင်းနှလုံးသားနဲ့ဖွင့်မှမင်းအိမ်ပြန်ပွင့်မှမင်းဖြစ်ချင်ခဲ့တဲ့ပြည်သူတွေရဲ့လွတ်မြောက်မှုကိုမင်းပြန်ရမှာရည်သူတက်ဦးလာ
ရေဒီယိုအညူဂျီမှဆက်လက်အတန်လှည့်ပေးနေပါတယ်အခုဆက်လက်ပြီးတော်လန်ရေးကာလအတွက်စိတ်ကျန်းမာရေးအကြံပြုချက်များအစီအစဉ်အနေနဲ့စိတ်ကျန်းမာရေးသင်တန်းနည်းပြတစ်ဦးဖြစ်တဲ့ဒေါ်ချယ်ရီစိုးမြင့်မှစိတ်ဖြစ်စည်းမှုများလျှော့ချခြင်းအကြောင်းအရာကိုတင်ဆက်ပေးတော့မှာဖြစ်ပါရဲ့ရှင်
။အားလုံးပဲမင်္ဂလာပါချယ်ရီစိုးမြင့်မှစိတ်ကျန်းမာရေးသင်တန်းနည်းပြတစ်ယောက်ပါဆရာကျမဝင်ဆက်ပြီးတော့ဝင်မြပေးချင်တာကတော့ကျမတို့တွေမှာစိတ်ဖြစ်စည်းမှုတွေစိုးရင်ပူပန်မှုတွေအလွန်အမင်းတက်လာပြီဆိုရင်ဘာတွေလုပ်နိုင်မလဲပေါ့နော်တစ်ခါလေကြာရင်ဘာနီးလမ်းမှမရှိတော့ဘူးဘာမှကိုယ်ကိုတက်တာအောင်မလုပ်ပေးနိုင်တော့ဘူးလို့တွေးတက်တယ်မဟုတ်ပါဘူးတကယ်ကတော့ကျမတို့မှာတက်တာအောင်လုပ်နိုင်တဲ့နီးလမ်းတွေအများကြီးရှိပါတယ်ဆိုတော့ဒီနီးလမ်းတွေကိုကျမတို့ကိုဘာကတက်တာအောင်လုပ်နိုင်တယ်လဲဆိုတဲ့နီးလမ်းတွေကိုမသိထားဘူးဆိုလို့ရှိရင်အဲ့ဒီကနေပြီးတော့မှကိုယ်ဘေးဘက်ဝန်းကျင်မှာရှိတဲ့လူတွေကိုတွားပြီးတော့တက်ရမှုဖြစ်တာကိုယ်တိုင်ရဲ့စံမာရေးကိုလာပြီးတော့ထိခိုက်မှုဖြစ်တာမျိုးတွေဖြစ်တတ်တယ်။ဥပမာပြောရမယ်ဆိုရင်တခြားလူတယောက်ကိုမရည်ရွယ်ဘဲနဲ့အော်ဟစ်လိုက်မိတာပေါ့နော်။တယောက်ယောက်ကိုချင်းချောင်းမိတာမျိုးတွေဒါမျိုးတွေလှုပ်လာနိုင်တယ်။ပြီးတော့ကိုယ်တိုင်လည်းစိတ်ပြက်ညှဉ်းညူနေတာမျိုးလေးလံနေတာမျိုးထိုင်းမိုင်းနေတာမျိုးတွေဖြစ်တတ်တယ်။စိတ်ဓာတ်ကျနေတာမျိုးတွေနော်။စိုးရိမ်မှုတွေအရင်မြင့်တက်ပြီးတော့မှစိတ်ခံစားမှုပိုင်းမှာအရင်မွန်းကျက်မှုတွေခံစားနေရတယ်ဆိုတဲ့ဟာမျိုးတွေဖြစ်တတ်တယ်။ဆိုတော့ဒီလိုဖြစ်နေတဲ့အခြေအနေမျိုးတွေမှာကိုယ်တက်တာအောင်စိတ်ခံစားမှုတွေရော့ကျသွားအောင်တက်တာသွားအောင်လုပ်နိုင်တဲ့နည်းလမ်းတွေကိုကျွန်မထပ်ပြီးတော့ဝေမျှပေးချင်တာဖြစ်ပါတယ် အဲ့တော့အခုပေါ့နော်ကျမတို့ပထမဦးဆုံးလုံနိုင်တဲ့နီလန်းကတော့ကျမတို့ဘယ်နေရာဘယ်ဒေသမှာပဲရှိရှိပေါ့နော်ဘယ်အချိန်မဲဖြစ်ဖြစ်လုံနိုင်တဲ့နီလန်းတစ်မျိုးပါအဲ့ဒါကတော့ခဏလေးကျမတို့မျက်လုံးလေးမှိတ်ထားလိုက်ပြီးတော့မှကိုကြိုက်တဲ့နေရာအရက်ဒေသတစ်ခုကိုတွေးတော့တာဖြစ်ပါတယ်ဆိုတော့အဲ့ဒီအရက်ဒေသမှာဘာတွေရှိနေလဲနော်ဘာအတန်နေကြမ်းနေလဲဘယ်သူတွေရှိလဲဘာအယောင်တွေရှိလဲဥပမာပန်းပွင့်နေဘာယောင်ဘာအယောင်ဆင်းရှိရဲ့ပန်းပွင့်နေလဲဆိုတော့အဲ့ဒီမှာကျမတို့အစားအသောက်ဆိုရင်ဘာတွေစားလို့ရလဲကိုကဘာကြိုက်နှစ်သက်တာလဲအဲ့ဒီနေရာမှာကိုဘာတွေစားမလဲပေါ့နော်ဒါမှမဟုတ်ဘာတွေလုပ်မလဲဘယ်နေရာကိုသွားမလဲဆိုတဲ့ဟာမျိုးကိုကျွန်တော်တို့9မိနစ်ဒါမှမဟုတ်ရင်10မိနစ်လောက်အချိန်ယူပြီးတော့မှတွေးတော့စဉ်းစားတာမျိုးလေးတွေလုပ်ကြည့်လို့ရပါတယ်နောက်တနည်းကတော့ကျွန်တော်တို့ကိုအာပင်းနှစ်သိမ့်တာမျိုးပေါ့နော်အဲ့တော့ဘလို့အာပင်းနှစ်သိမ့်မလဲဆိုတော့ကျွန်တော်တို့ပွေဖတ်တဲ့နီးလို့မျိုးပေါ့တခြားလူမလို့ကိုတိုင်းမဲ့ကိုရဲ့ဘေဘက်လက်ကိုကိုရဲ့ညာဘက်ရင်ဘက်ပေါ်မှာတင်ထားမယ်ပြီးရင်ကိုရဲ့ညာဘက်လက်ကိုဘေဘက်ရင်ဘက်ပေါ်မှာတင်ထားမယ်ဆိုတော့ဒါကကျွန်တော်တို့တယောက်ကိုပွေဖတ်လိုက်တဲ့နီးလို့မျိုးပဲပြီးလို့ရှိရင်ကျွန်တော်တို့လက်ကလေးကိုဖြည်းဖြည်းချင်းကိုနှစ်သိမ့်မယ်ပေါ့နော်လက်ကလေးတွေကိုလိပ်ပြာတောင်ပံလေးခတ်တယ်လို့မျိုးဖြည်းဖြည်းချင်းပုတ်ပြီးတော့မှနှစ်သိမ့်ပါမယ်ဆိုတော့အဲ့ဒါလေးကိုကျွန်တော်တို့9မိနစ်လောက်လှုပ်ခြင်းအားဖြင့်ကိုယ့်ရဲ့ကြောက်ရွံ့နေတာတွေစိုးရိမ်နေတာတွေနော်ဝမ်းနည်းနေတာတွေအဲ့ဒါတွေကို short ချပေးလို့ရပါတယ်ဆိုတော့ဒါကတော့နီလန်တစ်မျိုးပါနောက်ထပ်နီလန်ကတော့ကျမတို့လှုပ်ကလထိုင်ရှိတယ်ဆိုလို့ရှိရင်လည်းဒါမှမဟုတ်ပခတ်ရှိရင်ပဲဖြစ်ပေါ့နော်ခဏလေးမှီပြီးတော့မှကျမတို့အဲ့လှုပ်ကလထိုင်မှာအရှင်နောက်လှုပ်ရမ်းပြီးတော့မှခန္ဓာကိုယ်လှုပ်ရမ်းပြီးတော့မှစီးတဲ့နီးမျိုးဒါမှမဟုတ်ပခတ်ကိုခဏလောက်လှုပ်ရမ်းပြီးတော့မှစီးတဲ့နီးမျိုးဒါလေးတွေကလည်းကျမတို့ကိုတက်တာအောင်လှုပ်ပေးနိုင်ပါတယ်နောက်ကျမတို့ရေနွေးကြိုက်တဲ့သူဆိုလို့ရှိရင်ရေချိုးတဲ့အခါမှာရေနွေးလေးပေါ့နော်စိန်ပြီးတော့မှရေချိုးတာမျိုးရေနွေးဆက်ပြီးတော့မှရေချိုးတာမျိုးလုပ်ပေးနိုင်တယ်အဲ့ဒါကလည်းအရင်စိတ်ဖြစ်စည်းနေတဲ့အခါမှာတက်တောင်တက်တာဖြစ်စေတယ်နောက်ငိမ်ညောင်းတဲ့သချင်းလေးတွေပေါ့အရင်စူပူတဲ့စူညံတဲ့သချင်းမျိုးမဟုတ်ဘဲနဲ့ကျမတို့တက်တောင်တက်တာတီလုံးချီပဲပါတဲ့သချင်းမျိုးပဲဖြစ်ဖြစ်ငိမ့်ငိမ့်ညောင်းညောင်းသချင်းတံမျိုးပဲဖြစ်ပေါ့နော်ဒါမျိုးလေးတွေအချိန်ခဏလောက်မိနစ်ပိုင်းလောက်ပဲဖြစ်ဖြစ်အချိန်ယူပြီးတော့နားထောင်ခြင်းအားဖြင့်လည်းကျမတို့ရဲ့စိတ်ခံစားချက်တွေကိုတက်တာရော့ပါစေပါတယ်နောက်တစ်ခုကတော့ကျမတို့အနံ့ပေါ့နော်အနံ့မှာကိုယ်စိတ်ကြည်လင်လန်းဆန်းစေတဲ့အနံ့မျိုးဥပမာနှင်းစီလားဒါမှမဟုတ်လာဗန်ဒါလားပေါ့နော်အဲ့လိုမျိုးပန်းပွင့်အနံ့ပါတဲ့ဟာတစ်ခုခုကိုကျမတို့အစီတစ်ခုခုစွပ်မယ်ပြီးလို့ရှိရင်အဲ့ဒီပွားမျက်နှာတုပ်ပွားလေးမှာအဲ့ဒီအစီကိုစွပ်မယ်ပြီးရင်ရေနှက်မယ်ပေါ့နော်မျက်နှာတုပ်ပွားကိုရေစွပ်မယ်ပြီးလို့ရှိရင်အဲ့ဒီရေစွပ်ထားတဲ့မျက်နှာတုပ်ပွားနဲ့ကျမတို့ခဏလေးမျက်နှာပေါ်မှာတင်ထားလိုက်မယ်ပေါ့နော်ဒါကလည်းကျမတို့ရဲ့စိတ်နဲ့ခန္ဓာကိုအနားပေးတဲ့နီလန်တစ်မျိုးပါပဲဒါပေမဲ့အဲ့ဒီမှာအထူးသတိပြုဖို့လိုတာကကိုကအနံ့နေမခံနိုင်တဲ့သူမျိုးဆိုလို့ရှိရင်တော့မလောက်တာကောင်းတယ်ပေါ့နော်ဆိုတော့အနံ့ပြဿနာမရှိဘူးဆိုလို့ရှိရင်တော့ခုနကတတောင်တတာဖြစ်စေတဲ့ပန်းနံလေးတွေကိုထည့်ပြီးတော့သုံးနိုင်ပါတယ်ဆိုတော့နောက်ထပ်လဲကျမတို့မတူညီတဲ့နီလန်းနေအများကြီးရှိပါသေးတယ်ဆိုတော့ဆက်ပြီးတော့ထပ်ပြီးတော့လဲဝင်မြပြေးသွားဖို့ရှိပါတယ်ကျေးဇူးတင်ပါတယ
်ဗီဒီယိုအညီဒီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တော်လန်ရေးတက်ဂီတာမှာတော့ရဲဘော်နေလင်းကိုရိုင်းရေးသားသူဆိုထားတဲ့တို့အမေလို့အမည်ရတဲ့တော်လန်ရေးတက်ဂီတာတစ်ပုဒ်ကိုနားဆင်ရမှာဖြစ်ပါတယ်ရှင်
အိမ်ဝင်လွမ်းနေအိမ်ဝင်မြန်ပြန်ညင်ပြီပြီးတော့မိသားစုထမင်းဝိုင်းလေးကိုလည်းလူစုံလုံးပါပဲထမင်းအတူတူစားကြနေပြီးတော့အိမ်လည်းအရန်ဟိုအမေကိုဒီကအမေကိုလည်းအရန်လွမ်းနေအဲ့တော့ဒါလည်းကျွန်တော်အိမ်ပြန်မှုအလုပ်လုပ်နေပါပဲအိမ်ပြန်မှုလုပ်နေတာအိမ်ပြန်ရဖို့ပဲဆူတောင်းနေချက်ပါပြောသလိုပဲကျွန်တော်တို့ကမတင်ရတော့အိမ်ပြန်ရတယ်။တင်ရတော့အိမ်မပြန်အောင်။မတင်ရတော့အိမ်ပြန်ရတယ်။တင်ရတော့အိမ်မပြန်အောင
်။ခါတလေအားငယ်စိတ်တွေနဲ့ခါတလေရန်ကိုခြင်းစိတ်နဲ့ဒီချိန်တွေထွေဆုံးလမ်းနဲ့မေးအိမ်ရဲ့တခါတခါပြေးပြန်လိုက်ခြင်းရဲ့ဘူလောင်တဲ့မြေရေအိုင်လေးနဲ့ဘယ်သူနဲ့တီးမလဲနာဘူးဆွေးရဲ့ချောင်းလေး
တယ်ဟုတ်တယ်ငါတို့လူတွေ
အဲ့တော့ကဘာကိုဒီမှာနေတာလူတွေကဒီကစောင်းကြည့်တယ်နော်ဟုတ်တယ်ငါတို့ကြားနေဒီကတော့ဝယ်သေးပါမင်းတို့ကတော့ဝယ်ပဲ
ဒီကောင်မတင်လဲနော်ခဲရင်ကြောက်ဆောင်လဲဟုတ်မ
လားတင်တယ်တော့တော့မတင်ခဲရင်လိုက
်ဂျာနဲ့ကြီးတော့
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်